ငယ်တွေကိုပြောပြကြတယ်
။အခုဆိုဒုတိယကြိမ်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ရဲ့တတိယကြိမ်ပုံမှန်အစည်းအဝေးကိုစက်တင်ဘာလအထက်မှာလုပ်ဖို့ရှိနေပါတယ်။လာမယ့်တတိယကြိမ်ပုံမှန်အစည်းအဝေးမှာရန်ကုန်တိုင်းဒေသကြီးလွှတ်တော်အနေနဲ့ဥပဒေပြည့်ရေးမှန်တိုင်းဖြစ်သောလွှတ်တော်တွေရဲ့အဓိကလုပ်ငန်းဆောင်တာတစ်ခုဖြစ်တဲ့ဥပဒေပြည့်လုပ်ငန်းစဉ်တစ်ခုကိုစတင်အကောင့်ထဲပို့ဖို့ရှိနေတယ်လို့လည်းကြားသိထားပါတယ်။ဥပဒေပြည့်ရေးလုပ်ငန်းစဉ်လို့ပြောလိုက်ပေမဲ့အဲ့ဒီအထက်မှာပြင်သစ်ရုပ်လို့အတူကောက်ခေါ်ကြတဲ့ရှင်းစွဲဥပဒေတွေကိုပြင်ခြင်းဥပဒေအသင့်များရေးဆွဲခြင်းနဲ့မလိုအပ်တော့သောခင့်နဲ့မလျော်ညီတော့သောဥပဒေတွေကိုရုပ်သိမ်းခြင်းဆိုတဲ့လုပ်ငန်းစဉ်တွေပါဝင်နေတယ်ဆိုတာကိုအရင်အပတ်တွေတုန်းကပြောပြပါပြီ။အခုဆွေးနွေးခြင်းနဲ့အဓိကအကြောင်းအရာကတော့သက်ဆိုင်ရာလွှတ်တော်တွေအနေနဲ့ဥပဒေတွေပြင်ခြင်းအသစ်ရေးဆွဲခြင်းရုပ်သိမ်းခြင်းဆိုတဲ့လုပ်ငန်းစဉ်တွေကိုလုပ်ကြတဲ့အခါမှာဘယ်လိုအချက်အလက်တွေကိုထည့်သွင်းစဉ်းစားသင့်တယ်လဲဆိုတဲ့ကိစ္စတွေပဲဖြစ်ပါတယ်။ပထမဆုံးအနေနဲ့မဖြစ်မနေလုပ်ကိုလုပ်ရမယ့်အလုပ်ကတော့ရှင်းရင်းစွဲဖြစ်တဲ့ဒီဇယ်ဥပဒေတွေကိုလိမ့်လာသုံးသပ်ဖို့ပါပဲ။လွှတ်တော်ကိုယ်တိုင်ရဲလို့ဖြစ်လာပြီဆိုရင်မိမိရဲ့လုပ်ငန်းတာဝန်ဟာဥပဒေတွေနဲ့ဆက်ဆက်လာပြီဖြစ်တဲ့အတွက်ဥပဒေကိုလိမ့်လာဖို့မဖြစ်မနေကိုလိုအပ်လာပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နေဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေထဲမှာဘာတွေရေးထားသလဲဆိုတာကိုအရင်ဆုံးသိရမှာဖြစ်တယ်လို့ပဲ။ကိုယ့်ရဲ့တာဝန်ဖြစ်တဲ့ပြင်သစ်ရုပ်ထဲကပြင်ဆိုတဲ့တာဝန်ကိုယူနိုင်ဖို့ရှင်းရင်းစွဲဥပဒေတွေကိုလိမ့်လာချရပါလိမ့်မယ်။ရှိသမျှဥပဒေများစွာကိုဘယ်လိုလေ့လာမလဲလို့မေးစရာရှိပါတယ်။ဒီကိစ္စအတွက်တော့ပြည်သူ့လွှတ်တော်မှာကရှင်းပါတယ်။ဥပဒေရေးရနဲ့ထူးကိစ္စရများလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်ဆိုတာရှိပြီးအဲ့ဒီကော်မရှင်ကပြင်သစ်နယ်လို့ယူဆတဲ့ဥပဒေတွေကဦးစားပေးပြင်ဆင်တဲ့ဥပဒေတွေကိုလွှတ်တော်ကိုယ်စားလှယ်တွေစီချပေးတဲ့အတွက်ကိုယ့်ကိုချပေးတဲ့ဥပဒေကိုပဲတည်တည်ချာချာကားကားနားနားလေ့လာလိုက်လို့ရပါတယ်။အဲ့ဒီကော်မရှင်ကတနိုင်ငံလုံးမှာရှိတဲ့ဥပဒေတွေအားလုံးကိုလေ့လာပြီးလွှတ်တော်အားလုံးအတွက်လုပ်ပေးမှာမဟုတ်တဲ့အတွက်တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာဘယ်ဥပဒေတွေကိုပြင်သစ်တယ်လဲဆိုတာကိုလေ့လာမယ့်အဖွဲ့အစည်းတရက်လိုအပ်နေတာလေးတော့ရှိနေပါတယ်။ဒီဇဲဥပဒေတွေကိုလေ့လာပြီးပြင်သစ်တယ်လို့ယူဆရဆိုရင်ဘလို့ပြင်မလဲဆိုတဲ့ကိစ္စအတွက်အခြားသောနိုင်ငံတွေရဲ့အလားတန်တူဥပဒေများစွာတဲကမှကိုယ့်နိုင်ငံရဲ့သမိုင်းကြောင်းဆင်သောဖွဲ့စည်းပုံဆင်သောရေမြေတဘာဝဆင်သောနိုင်ငံအချို့ရဲ့ဥပဒေတွေကိုပါပူးတွဲလေ့လာတတ်ပါသေးတယ်။ပြီးတဲ့အခါမှာကိုယ်တယောက်တည်းရဲ့ခေါင်းနဲ့စဉ်းစားတာမျိုးမဟုတ်ပဲဒီဥပဒေနဲ့ပတ်သက်ပြီးနားလည်တက်ကြွသူတွေအကြံကောင်းဉာဏ်ကောင်းပေးနိုင်သူတွေအဖွဲ့အစည်းတွေရဲ့အကြံဉာဏ်တွေကိုလည်းဖိတ်ခေါ်ကြားနာတတ်ပါတယ်။ခေါင်းတစ်လုံးနဲ့စဉ်းစားတာထက်ခေါင်းပေါင်းများစွာနဲ့ပေါင်းဆက်စဉ်းစားတာဟာပုံမကောင်းမပြည့်စုံသောအဖြေကိုရနိုင်ပါတယ်။တော်တော်ကိုယ်တော်လေးတွေဟာကိစ္စရဲ့အကုန်လုံးကိုသိနိုင်တက်ကြွနိုင်မှာမဟုတ်တလို့ကိုယ်တကယ်သိနေတဲ့ကိစ္စရတစ်ခုဆိုရင်တော့အပြင်လူတွေထဲမှာကိုထက်ပုံမတက်ကြွတဲ့ပညာရှင်တွေရှိနေနိုင်ပြီးအဲ့ဒီသူတွေစီမှာပုံမကောင်းမွန်တဲ့စိတ်ကူးတွေအကြံဉာဏ်တွေရှိနေနိုင်ပါတယ်။အဲ့ဒီစိတ်ကူးကောင်းတွေအကြံဉာဏ်ကောင်းတွေကိုရယူဖို့အကောင်းဆုံးလမ်းကြောင်းတွေကိုဖော်ဆောင်ထားဖို့လိုအပ်လာပါတယ်။ဒုတိယတစ်ခုဖြစ်တဲ့တစ်ဆိုတဲ့ဥပဒေအသစ်ရေးဆွဲခြင်းလုပ်ကိုလုပ်နိုင်ဖို့ကလည်းတိတ်အရေးကြီးပါတယ်။ဤပညာတွေဖွံ့ဖြိုးတိုးတက်လာနေသလိုအချိန်တိုင်းပြောင်းလဲနေတဲ့ခေတ်ကာလကြီးမှာဥပဒေရထိန်းချုပ်မှုလိုအပ်လာတဲ့အခြေအနေအသစ်တွေပေါ်လာနိုင်ပါတယ်။ဥမာအနေနဲ့ပြောရရင်တစ်ချိန်တစ်ခါသတင်းအမှောင်ချထားတဲ့ခေတ်တုန်းကလူလူရဲ့သတင်းအချက်အလက်သိပိုင်ခွင့်ကိုဥပဒေနဲ့တေချာစေတာမျိုးအကာအကွယ်ပေးထားတာမျိုးမရှိပါဘူး။ဖွံ့ဖြိုးပြီးနိုင်ငံတွေကိုလေ့လာကြည့်တဲ့အခါသတင်းအချက်အလက်သိပိုင်ခွင့်ဥပဒေ Right to Information Law ဆိုတာမျိုးရှိပြီးပြည်သူလူထုဟာသိကျင်သောသတင်းအချက်အလက်တွေကိုဥပဒေအရတောင်းဆိုပိုင်ခွင့်ရှိသလိုသတင်းထိန်ချမ်းမှုလုပ်မယ်ဆိုရင်ဥပဒေအရကိုအရေးယူဆောင်ရွက်နိုင်တဲ့အနေအထားမျိုးတွေဖန်တီးပေးထားတာကိုတွေ့ရပါတယ်။ကျွန်တော်တို့နိုင်ငံမှာဆိုရင်လဲဒီမိုကရေစီစနစ်တစ်ခုစီဥတည်တယ်ဆိုရင်တော့သတင်းအချက်အလက်သိပိုင်ခွင့်ကိုအကာအကွယ်ပေးတဲ့အဲ့ဒီလိုဥပဒေအသစ်မျိုးကိုရေးဆွဲပြထမ်းဖို့လိုပါလိမ့်မယ်။ဒီလိုမျိုးခက်ကတောင်းဆိုတဲ့ဥပဒေအသစ်တွေကိုရေးဆွဲပြထမ်းနိုင်မှုအတွက်ကတော့လေ့လာမှုအားပုံမလိုအပ်လာပါတယ်။အသိပညာရှင်တွေအသက်ပညာရှင်တွေစီကစီးပူးရမယ့်ချက်တွေအနေနဲ့လဲဒီဥပဒေကိုဘယ်လိုပြင်လဲဆိုတာတွေအပြင်ကိစ္စရပ်တစ်ခုကိုဥပဒေနဲ့ဘယ်လိုအကာအကွယ်ပေးသင့်လဲဆိုတာတွေပါလေ့လာဖို့လိုအပ်လာပါတယ်။အခုတော့တဒန်းနုနယ်သေးတဲ့လွတ်တော်တွေဟာဥပဒေဟောင်းတွေပြင်ဆင်ခြင်းလုပ်ငန်းတွေနဲ့ခြေလှမ်းစခဲ့ပြီးပါပြီ။နောက်နောက်ခြေလှမ်းတွေမှာလိုအပ်သောဥပဒေအသစ်တွေရေးဆွဲခြင်းဆိုတာတွေပါဝင်လာဖို့မျှော်လင့်ရပါတယ်။ရုပ်ဆိုတဲ့ခေတ်စနစ်နဲ့မလျော်ညီတော့သောဥပဒေများကိုရုပ်သိမ်းခြင်းကိစ္စရဲ့အတွက်တော့တည်ဆဲဥပဒေတွေကိုလေ့လာခြင်းခေတ်ကာလကိုလေ့လာခြင်းနဲ့စနစ်ကိုနားလည်ခြင်းဆိုတာတွေကိုတွဲဆက်လုပ်ကြရမှာပဲဖြစ်ပါတယ်။ကိုနေထိုင်တဲ့ခေတ်ကဘာခေတ်လဲ။ကိုကျင့်သုံးမဲ့စနစ်ကဘာစနစ်လဲ။အဲ့ဒီခေတ်စနစ်တွေနဲ့ဒီဥပဒေနဲ့စီလျော်မှုရှိသေးရဲ့လားဆိုတာတွေကိုပြန်လည်သုံးသပ်ဆုံးဖြတ်ကြရမှာပါပဲ။အဓိကပြောချင်တာကတော့လွှတ်တော်ကိုယ်စားလှယ်ရဲ့လုပ်ရည်တွေဟာပြည်သူလူထုရဲ့စံနာတွေနဲ့ကင်းကွာနေလို့မရဘူးဆိုတဲ့အချက်ပါ။ရွေးကောက်ပွဲတွေမှာပြည်သူလူထုကကိုယ့်ကိုလုပ်ပိုင်ခွင့်အာဏာ mandate အတင်းလိုက်ပြီးဆိုပေမဲ့အဲ့ဒါဟာအရာရာကိုမင်းသဘောနဲ့မင်းစိတ်တိုင်းကြလုပ်ပြီးတော့ဆိုတဲ့သဘောမျိုးမတက်ရောက်ပါဘူး။ အထူးသဖြင့်ဥပဒေတွေရေးဆွဲပြဋ္ဌာန်းတဲ့နေရာမှာအလွန်အရေးကြီးလှပါတယ်။ကိုရေးဆွဲပြဋ္ဌာန်းလိုက်တဲ့ဥပဒေတွေရဲ့စုံမမှုအောက်မှာပြည်သူတွေကနေထိုင်ကြရမှာဖြစ်ပါတယ်။ကိုရေးလိုက်တဲ့စကားတစ်လုံးကိုထည့်သွင်းလိုက်တဲ့စကားစုတစ်စုဟာပြည်သူတွေအတွက်ဝင်တော့ဝင်ဖို့လဲဖြစ်သွားနိုင်တာကိုသတိပြုကြဖို့လိုပါလိမ့်မယ်။ဥပဒေပြုကြတဲ့အခါမှာနားလည်တကြွသူတွေပညာရှင်တွေသက်ဆိုင်ရာပါဝင်ပတ်သက်သူတွေရဲ့အတွေးအမြင်တွေအကြံဉာဏ်တွေစိတ်ကူးစိတ်တမ်းတွေမှာအခြေခံကြပါမှပြည်သူလူထုကိုလုံခြုံအေးချမ်းမှုပေးစွမ်းနိုင်သောဥပဒေတွေရရှိပြီးထို့မှတစ်ဆင့်တရားဥပဒေစိုးမိုးရေးတစ်ခုကိုဖော်ဆောင်နိုင်မှာဖြစ်တယ်လို့အခိုင်အမာယုံကြည်မိပါတယ်။နိုင်ငံရေးကိုစိတ်ပါဝင်စားကြသောလူငယ်များနိုင်ငံရေးသမားကောင်းတွေဖြစ်မိမိကိုမိမိပုံဖော်ထုစစ်နိုင်ကြပါစေ။ချက်ချင်းမြတ်တာကိုမြန်လို့ပါ။ဉာဏ်ပညာကိုတန်ဖိုးထားပါ။အမှုပညာကိုခံစားတတ်ပါစေ။ကျွန်တော်နေဖုံးလပ်ပါ။